သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်တော်ရှင်ပြန်ရှင်ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာတော့ဌာနေတိုင်းသားအားကစားသမားတွေရဲ့ Australia နိုင်ငံပေါ်တည်ရောက်မှုအကြောင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ် Australia နိုင်ငံကဌာနေတိုင်းသားအားကစားတွေဟာနိုင်ငံအတွက်ဂုဏ်ယူအားကျဖွယ်ရာပုဂ္ဂိုလ်တွေဖြစ်ကြပါတယ်သူတို့တွေဟာနိုင်ငံကိုစီးလုံးစေသလိုဩစတြေးလျဆိုတဲ့ identity ကိုလည်းပုံစံအသစ်ဖြစ်ပေါ်စေပါတယ်။အိုလံပစ်အားကစားသမား Carl van der Kamp နဲ့ Matildas ဘောလုံးရဲ့ဂိုးဖမ်းသမား Lydia Williams တို့ဟာဩစတြေးလျရဲ့ identity ကိုပုံသစ်ဖော်မှုတွေဖြစ်စေတဲ့ဌာနရေးတိုင်းသားကစားသမားနှစ်ဦးဖြစ်ပါတယ်။သူတို့ရဲ့အကြောင်းကိုလေ့လာလိုက်ရင်အားကစားကလူတိုင်းနဲ့သက်ဆိုင်တယ်ဆိုတဲ့ခံစားချက်တွေဒန်းတူညီမျှမှုတွေဖြစ်စေသလိုအနာဂတ်မျိုးဆက်တွေအတွက်ဂုဏ်ယူဖွယ်ရလဲဖြစ်စီတယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်။ဆယ်စုနှစ်ကြာကာလအတွင်းဌာနေတိုင်းသားအားကစားသမားများအပြားဟာ professional အားကစားလောကမှာထိပ်တီးအဆင့်ကိုတည်ရောက်နိုင်ကြပါတယ်။ Olympic ရဲ့တန်းကျော်ပြေးအားကစားသမားတူဖြစ်သူ Carl van der Kamp နဲ့ professional ဘောလုံးအားကစားသမား Lydia Williams အပြင်ဂန္ဓဝင်အပြေးသမား Kathy Freeman တို့ဟာအထင်ကရဌာနေတိုင်းသားအားကစားသမားတွေဖြစ်ကြပါတယ်။သူတို့ဟာအော်စတြေးလျနိုင်ငံကိုကိုးစားပြုယုံသမဂ္ဂကမ္ဘာအလယ်မှာသူတို့ရဲ့ရိုးရာကိုဂုဏ်ယူဝင့်ကြွားစွာတည်ဆောင်ပြသခဲ့သူတွေဖြစ်ကြပါတယ်။သူတို့ရဲ့အကြောင်းကိုကြည်ချင်းအဖြစ်အားကစားဆိုတာတူးတယောက်ချင်းစီအတွက်ကိုရေးကိုတာအတွက်ဖြစ်နိုင်သလိုအားလုံးနဲ့လည်းတည်ဆိုင်နေဆိုတာသိသာလာစေပါတယ်။ဒါအပြင်အားကစားဟာမိမိကိုယ်ကိုဖော်ထုတ်ပြတာတဲ့အရာဖြစ်သလိုမိမိဘယ်သူဘယ်ဝါဖြစ်ကြောင်းမိမိအနေနဲ့ဘယ်ကနေဆင်းသက်လာသူဖြစ်ကြောင်းစတဲ့ဆက်ဆက်မှုတွေကိုပါပြသရလဲရောက်ပါတယ်။ဌာနေတိုင်းသားအားကစားသမားတွေကနိုင်ငံအတွက်ဘယ်လိုဂုဏ်ယူအားကျဖွယ်ရာတွေဖြစ်စေပါသလဲ။ Lydia Williams နဲ့ Carl လို့အားကစားသမားတွေဖို့သူတို့ထက်အရင်နာမည်ကြီးနေတဲ့အားကစားသမားတွေရဲ့အောင်မြင်မှုကိုကြည်ရင်နဲ့အားကြမိတာကပဲသူတို့ကိုနိုင်ငံတကာအားကစားဇာခုံပေါ်ရောက်လာစေဖို့တွန်းအားတရဖြစ်စေခဲ့ပါတယ်
။ I've always loved sport and always loved football and playing and representing you know my country but it's also been really an awesome experience and a role model job to represent my culture and my people.
ကျမကအားကစားကိုအမြဲတမ်းနှစ်သက်ပြီးတော့ဘောလုံးအားကစားကိုအထူးချစ်မြတ်လို့ရပြီးကျမရဲ့နိုင်ငံကိုကိုးစားပြုရတဲ့အပေါ်အင်မတန်မှကြိုက်နှစ်သက်ရပါတယ်။ဒီလိုလှုပ်ခွင့်ရတဲ့အတွေ့အကြုံကအင်မတန်ကောင်းမွန်ပြီးကျမရဲ့လူမျိုးကျမရဲ့ရိုးရာယဉ်ကျေးမှုကိုပါကိုးစားပြုခွင့်ရလို့အင်မတန်ကိုကြိုက်နှစ်သက်သလိုဘယ်နေရာကနေလာလာတင့်အိမ်မက်ကိုအကောင့်ထဲပေါ်နိုင်တဲ့လမ်းသွယ်ရှိတဲ့ဆိုတာကိုသိရတဲ့အတွေ့အကြုံပေါ်အင်မတန်ကိုနှစ်သက်တယ်လို့ Lydia Williams ကပြောပါရယ်။သူမဟာ Western Australia ပြည်နယ်အနောက်တောင်ပိုင်းမှာမွေးဖွားသူ Noongar လူမျိုးအမျိုးသမီးတူဖြစ်ပါရယ်။သူမဟာ Matildas လို့ခေါ်တဲ့ Australia အမျိုးသမီးဘောလုံးအသင်းရဲ့ဂိုးဖမ်းသမားအဖြစ်အမျိုးသမီးအသင်းမှာအကြအဆုံးကစားခွင့်ရတဲ့ကစားသမားတူလည်းဖြစ်ပါရယ်။လီဒီယာဟာအိုလံပစ်ပြိုင်ပွဲမှာ2ကြိမ်၊ကမ္ဘာဖလားပြိုင်ပွဲမှာ5ကြိမ်၊အာရှဖလားပြိုင်ပွဲမှာ6ကြိမ်ဖြင့်အော်စတြေးလျကိုကိုးစားပြုတဲ့အားကစားသမားလည်းဖြစ်ပါတယ်။သူ့ရဲ့အားကစားစွမ်းရည်ကြောင့်ကမ္ဘာပေါ်ကနိုင်ငံအများအပြားကိုရောက်ရှိဖူးသူလည်းဖြစ်ပါတယ်
။ I think the team that I was put in with my teammates, everyone has a really diverse background but the one thing that we all agreed is that we wanted to leave the sport better than when we first arrived in it
ကျမနဲ့အတူတူတွေ့ကစားပြီးတဲ့အသင်းသားတွေဟာနောက်ခံပေါင်းစုံကလာတဲ့လူတွေဖြစ်ကြပေမဲ့ကျမတို့အားလုံးသဘောတူကြတဲ့အချက်တစ်ခုကတော့ကျမတို့ငိုရောက်လာတဲ့အနေအထားထက်ဒီအားကစားကပိုကောင်းမွန်ရမယ်ဆိုတဲ့အချက်ပဲဖြစ်တယ်လို့လီဒီယာကပြောပါတယ်ဌာနေတိုင်းသားအားကစားသမားတွေပါစင်ခေါ်မှုတွေကြုံရပါတလေထိတ်သည့်အားကစားသမားတူဖြစ်လာဖို့အတွက်လမ်းကြောင်းတွေကတော့ချုံးမွေမနေခဲ့ပဲအဟံအတားတွေရှိခဲ့ပါတယ် identity ကိစ္စတွေကိုစားပြုမှုကိစ္စရတွေနဲ့ဒန်းတူညီမျှမှုကိစ္စရတွေကဌာနေတိုင်းသားကစားသမားတွေအနေနဲ့ကြုံရလေ့ရှိတဲ့အရာတွေဖြစ်ပါတယ်အမျိုးသမီးဘောလုံးကစားသမားတွေကိုအမျိုးသားကစားသမားတွေနဲ့ဒန်းတူလာစာပေးရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့အကြောင်းကိုလေလီဒီယာကအခုလိုပြောပြထားပါဗျ
။ So throughout my career, we've had strikes where we wanted equal pay to the men. We've been able to show the Aboriginal flag at an Olympics. So I think the team has really been a team to break barriers and really kind of allow people to stand up for things that they believe in.
ကျမရဲ့အလုပ်တစ်လျှောက်မှာအမျိုးသားတွေနဲ့ဒန်းတူလာစာရဖို့အတွက်ဆန္ဒပြခဲ့ရတဲ့အချိန်တွေရှိခဲ့ပါတယ်။အိုလံပစ်အားကစားပွဲတွေမှာ Aboriginal အလံတွေကိုပြသနိုင်ခဲ့ပါတယ်။အဲဒီတော့ကျမအထင်ကတော့ကျမတို့ဟာစီးလုံးညီညွတ်စွာနဲ့အဟံတားတွေကိုကျော်လွှားနိုင်ပြီးမိမိယုံကြည်ရာကိုဖော်ထုတ်တောင်းဆိုရတဲ့လူတွေအဖြစ်မြင်သာအောင်ပြသနိုင်ခဲ့တယ်လို့ပြောသွားခဲ့ပါတယ်။Kyle ဟာ Olympic အားကစားပွဲတော်မှာ Australia နိုင်ငံကိုနှစ်ကြိမ်ကိုစားပြုခဲ့သူဖြစ်ပြီးသူဟာတန်းကြော်အပြေးသမားတဦးဖြစ်ပြီးတော့ဒဏ္ဍာရအားကစားပွဲတော်တွေနဲ့တခြားကမ္ဘာလုံးဆိုင်ရာအားကစားပွဲတော်တွေမှာလည်း Australia ကိုကိုစားပြုခဲ့ဖူးသူဖြစ်ပါတယ်။သူဟာ New South Wales ပြည်နယ်ကမ်းရိုးတန်းဒေသက Wurimi နဲ့ UN လူမျိုးဖြစ်ပြီးငယ်ရွယ်ကတည်းကမွေးစားခံရသူဖြစ်လို့ငါဘသူလဲဘယ်နေရာမှာပိုင်ဆိုင်တယ်လဲဆိုတော့ identity ကိစ္စမှာတွေးတောစရာတွေခံစားရသူဖြစ်ပါတယ်။ငငယ်တုန်းကအားကစားမှာပါဝင်ခွင့်ရရှိရာကနေသူ့အတွက်မိမိဘယ်သူဘယ်ဝါဆိုတာကိုပြသခွင့်နဲ့ဒီအုပ်စုကငါနဲ့သက်ဆိုင်တဲ့အုပ်စုဆိုတော့ sense of belonging ဆက်ဆက်မှုတွေဆက်နွယ်မှုတွေခံစားမှုတွေရရှိစေခဲ့တယ်လို့ပြောပါတယ်။
Being adopted at 5 weeks of age, one of my first challenges was trying to work out, well, mum and dad, why am I different to you? And how come I've got a different skin colour? And that was probably my first challenge.
At the nga pa ayue ma, mwe za khan khe ya re atwe, jano lu man ti ta sa ayue ma, jong ya re sing kho mu tuku ga ro, me me pe pe ro ne jano ga, ba phi lo ma du ya ra le, jano ata yang ga, ဘာကြောင့်တခြားလူနဲ့မတူရတာလဲဆိုတဲ့မိခွန်းတွေကကျွန်တော်ရဲ့ပထမဦးဆုံးသောစိန်ခေါ်မှုဖြစ်ခဲ့တယ်လို့ကောက်ကပြောပါရယ်ကောက်ကသူဘယ်သူဘယ်ဝါဖြစ်ကြောင်းတည်တည်ကြွယ်ခံစားရအောင်စ조사နေချိန်တွင်သူ့ကိုသူမိဘနဲ့တငယ်ချင်းတွေရဲ့အားပေးမှုကြောင့်ပိုအဆင်ပြေစေခဲ့တယ်လို့ Little Athletics ဆိုတဲ့အားကစားအစီအစဉ်မှာအားကစားနည်းပေါင်းစုံကိုကစားခွင့်ရရှိရာကနေ Australia နိုင်ငံကိုကိုစားပြုတဲ့ professional အားကစားသမားတူဖြစ်လာတဲ့အခြေပဲဖြစ်ပါတယ်။သူကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုစိတ်ပြည့်မဲ့အစားအားကစားဟာကိုယ့်ရဲ့အတွင်းအားကိုဖြစ်စေနိုင်တဲ့အရာဖြစ်ပြောင်းလဲလိုက်ပြီးအောင်မြင်မှုရဲ့စွမ်းအင်ဖြစ်ပြောင်းလဲခံယူခဲ့သူဖြစ်ပါတယ်။အားကစားကဌာနေတိုင်းသားတွေအတွေ့ရိုးရာနဲ့ identity ဆက်ဆက်မှုကိုဘယ်လိုဖြစ်ပေါ်စေပါသလဲ။ဌာနေတိုင်းသားကစားသမားတွေအဖို့အားကစားဆိုတာပြိုင်ပွဲထက်မကတဲ့အရာတစ်ခုဖြစ်ပြီးအားကစားဆိုတာရိုးရာရင်ကျေးမှုကိုဖော်ထုတ်ရာအရာတစ်ခုလည်းဖြစ်ပါတယ်။အားကစားသမားတွေရဲ့ပစ္စည်းတွေကိုတင်ထားတဲ့ locker ဗီဒီယိုခန်းတွေမှာဆိုရင် Aboriginal နဲ့ Torres Strait Islander တို့ရဲ့အလံတွေချိတ်ထားတာတွေအားကစားပြိုင်ပွဲအတွင်းကစားသမားတွေကသူတို့ရဲ့အလံကိုကင်ပြီးကျင်းပတာတွေကသူတို့ဟာဘသူဘဲဝါဖြစ်တယ်ဘဲကနေဆင်းသက်လာသူတွေဖြစ်တယ်ဆိုတော့ sense of belonging တွေလည်းရရှိစေပါတယ် Carl ဟာသူငယ်စဉ်က AFL ကစားသမား Morris Rioli ပြောခဲ့တဲ့စကားကိုအခုထိအမှတ်ရဆဲဖြစ်ပါတယ
် And I do remember clearly around that early primary school years just looking up to people like Lionel Rose, Evan Goolagong and I was lucky enough to have an Aboriginal footy player come to my school, Morris Rioli. He shared his story as a footy player but also shared his Aboriginal heritage and he grabbed me in the staff room and said, you know, Kyle, it's not a disadvantage to be Aboriginal, it's an advantage and, you know, you've got to use it.
ကျွန်တော်ကကောင်းကိုမှတ်မိသေးတာကတော့ကျွန်တော်ရဲ့အစောပိုင်းမူလတန်းအရွယ်မှာ Lionel Rose, Evonne Goolagong လို့ကစားသမားတွေကိုအားကျခဲ့ရပြီးကျွန်တော်အကြောင်းကို Aboriginal Footy ကစားသမားလာလေတဲ့အတွက်ကျွန်တော်အတော့ကိုကံကောင်းလှပါတယ်။သူကတော့ Morris Rioli ဖြစ်ပြီးသူကသူ့ရဲ့ Footy ကစားသမားတူဦးဖြစ်ရတဲ့အကြောင်းပြောခဲ့တယ်လို့သူဟာ Aboriginal ဌာနေတိုင်းသားဖြစ်ကြောင်းတွေလည်းပြောပြခဲ့ပါတယ်။ပြီးတော့ကျွန်တော်ကိုကျောင်းမှုတန်းတွေရဲ့နားနေဆောင်ဘေးနားကိုခေါ်သွားပြီးတော့ဒီမှာတီလာခိုင်ကံမကောင်းလို့ Aboriginal ဖြစ်ရတာမဟုတ်ဘူးကံထူးလို့ Aboriginal ဖြစ်ရတဲ့အကြောင်းအဲ့ဒီလိုဖြစ်တည်မှုကိုအခွင့်ကောင်းယူအသုံးချတတ်ဖို့လိုတဲ့အကြောင်းပြောခဲ့တယ်လို့ပြန်ပြောပြထားပါတယ် အဲ့လိုအကောင်းဖက်ဆောင်တဲ့ဖြစ်တည်မှုတွေကအားကစားနဲ့လူမျိုးတစ်ခုရဲ့ရိုးရိုင်ရင်ကျေးမှုတို့ရဲ့ဆက်ဆံမှုတွေကိုဖြစ်စေပြီးဂုဏ်ယူမှုတွေမိမိကိုယ်ကိုပေါ်ထုတ်မှုတွေဖြစ်စေနိုင်ပါတယ်။ဒီလိုနဲ့ပဲကာလ်ဟာ1990ပြည့်နှစ်နယူးဇီလန်နိုင်ငံအော့ကလန်မှာကျင်းပတဲ့ဒရတဟာယနိုင်ငံများအားကစားပွဲတော်မှာဩစတြေးလျနိုင်ငံကိုကိုယ်စားပြုတဲ့ကစားသမားတဦးဖြစ်လာခဲ့ပါတယ်။
I was lucky enough to be on that team with Cathy Freeman, and we're both teenagers, so 16-year-old Cathy and 18-year-old Kyle. And yeah, I think that really was the first time you're aware of your identity, and you're aware that, you know, I'm an Australian and I'm wearing green and gold, but geez, I'm actually I'm Indigenous Australian as well, and that you've got an opportunity to wear that green and gold.
ကောင်းကောင်းစွာနဲ့ပဲကျွန်တော်ဟာ Cathy Freeman ပါတဲ့အသင်းမှာပါဝင်ခွင့်ရခဲ့ပြီးကျွန်တော်တို့နှစ်ဦးစလုံးကအဲ့ဒီအချိန်မှာဆယ်ကျော်တဲ့အရွယ်တွေဖြစ်ကြပါတယ်။ Cathy က16နှစ်၊ကျွန်တော် Carl က18နှစ်ဖြစ်ပြီးအဲ့ဒီအချိန်မှာမိမိဘယ်သူဘဲဝါဖြစ်ကြောင်း identity ကိုပိုတိလာခဲ့ရပြီးကျွန်တော်ဟာ Australian နိုင်ငံသားဖြစ်တယ်။အစိမ်းရောင်နဲ့အဝါရောင်အားကစားဝတ်စုံကိုဝတ်ထားတဲ့အပြင်ကျွန်တော်ဟာ Australian နိုင်ငံကဌာနေတိုင်းသားတဦးဖြစ်သလိုအစိမ်းရောင်နဲ့အဝါရောင်အားကစားဝတ်စုံဝတ်ခွင့်ရလို့ကိုအတွက်ကိုလူမျိုးအတွက်ဂုံယူဝင့်ကြွားနိုင်ဖို့အခွင့်အရေးရရှိသူလည်းဖြစ်တယ်ဆိုတဲ့အသိစိတ်တွေဝင်လာခဲ့တယ်လို့သူကပြောပါတယ်။ဌာနေတိုင်းသားအားကစားသမားတွေကဩစတြေးလျအားကစားလောကမှာဘလို့အမွေအနှစ်တွေခြံထားပါသလဲ။ဌာနေတိုင်းသားအားကစားသမားတွေခြံထားခဲ့တဲ့အမွေအနှစ်တွေဟာနှက်ရှိုင်းစွာတည်ရောက်မှုတွေဖြစ်စေခဲ့ပါတယ်။ဝေးလံခေါင်တည်တဲ့ကျေးလက်ဒေသကကလေးငယ်တွေကိုအတူယူအားကျမှုဖြစ်စေသလိုကိုစားပြုမှုတွေနဲ့လစာတန်းတွေညင်မြမှုရရှိရေးအတွက်တိုက်ပွဲဝင်ရောက်မှုတွေလည်းရှိခဲ့ပါတယ်။မိမိဘယ်သူဘယ်ဝါဘာလူမျိုးဖြစ်ကြောင်းဆိုတဲ့ identity နဲ့အမွေအနှစ်တို့ဟာနိုင်ငံတော်အမျိုးသားဆိုတာနဲ့ရှင်တွဲရတည်နိုင်တဲ့အကြောင်းကိုလည်းပြသခဲ့ပါတယ်။ Lydia Williams ကလည်းဘောလုံးလောကမှာဌာနေတိုင်းသားအမျိုးသမီးအားကစားသမားတွေဟာဂုဏ်ယူအားကျအတူယူဖွဲ့ရာပုံကိုယ်တွေအဖြစ်ရှုမြင်ခံရတယ်လို့ပြောပါတယ်။ဘောလုံးလောကမှာဌာနေတိုင်းသားကစားသမားတွေလူများစုဖြစ်နေပြီးအဲ့ဓာတွေကကလေးငယ်တွေအတွက်ဆက်ဆက်မှုတွေဖြစ်စေပြီးသူတို့ဟာဂုံယူအားကျအတူယူစရာပုံကိုယ်တွေဖြစ်တယ်လို့ခံစားရတဲ့အကြောင်းပြောသွားခဲ့ပါတယ်။ကာလ်ကလည်းမိသားစုနဲ့လူမှုအတိုင်းဝိုင်းရဲ့အတိမပြုမှုတွေသူတို့လေးစားအားကျရတယ်ဆိုတဲ့စကားအသံတွေကြားတဲ့အခါမှာအားကစားရဲ့ပြောင်းလဲနိုင်မှုစွမ်းရည်ကိုအမှတ်ရစေတယ်လို့ပြောပါတယ်။
You know, you come back to try and have a normal life without being an athlete every day, every week. You're going out to remote communities and visiting the most remotest communities, people, aunties, grandmas, elders, kids. Like, hey, we've seen you on the TV and you inspired us. Like, sort of a moment where you realize, geez, it's sport's a powerful thing.
အားကစားပြိုင်ပွဲကနေပြန်လာတဲ့အခါမှာပုံမှန်အတိုင်းနေမယ်ထိတ်သီးအားကစားသမားလိုမနေဘူးလို့တွေးမိပေမဲ့လည်းဝေးလံခေါင်တည်တဲ့နေဒေသကလူမှုအတိုင်းဝိုင်းတွေစီရောက်သွားတဲ့အခါမှာအတော်အရွယ်အဖွာအရွယ်တွေတက်ကြီးတွေနဲ့ကလေးတွေကဟဲခမားကိုတီးပြီးပေါ်မှာမြင်ဖူးတယ်ခမားကိုလေးစားအားကျနေရတာလို့ပြောကြပါတယ်အဲ့လိုပြောဆိုတဲ့တွေကြားရတဲ့အခါမှာအားကစားစွမ်းအားကကြီးမားလှပါလားဆိုတဲ့အတွေးတွေဝင်စေတယ်လို့ပြောသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံကဌာနေတိုင်းသားအားကစားသမားတွေအောင်မြင်မှုရတဲ့အခါမှာသူတို့ရဲ့တကူရေးအောင်မြင်မှုထက်မကတခြားသောကိုယ်စားပြုမှုတွေလည်းရှိပါတယ်။သူတို့ရဲ့အောင်မြင်မှုမှာကြက်ကြန့်ခိုင်မှုတွေအားလုံးပါဝင်ဆက်ဆက်မှုတွေနဲ့ရိုးရရင်ကျေးမှုအရာဂုံယူဖွဲ့ရာတွေရှင်တွဲပါဝင်နေတတ်ပါတယ်။ကမ္ဘာ့ဇက်ခုံပေါ်ကသူတို့ရဲ့အောင်မြင်မှုတွေဟာဩစတြေးလျနိုင်ငံသားတွေအနေနဲ့မိမိကိုယ်ကိုရှုမြင်သုံးသပ်မှုမှာဖျက်ပြစ်လို့မရတဲ့အမှတ်အသားတွေဖြစ်စေခဲ့ပါတယ်။ဌာနေတိုင်းသားတွေရဲ့အောင်မြင်မှုတွေကြောင့်ဒီနိုင်ငံကပိုမိုခိုင်မာတောင့်တင်းနေဆိုတဲ့ရှုမြင်သုံးသပ်မှုအမှတ်အသားတွေလည်းဖြစ်စေပါတယ်။အောက်ခြေကဌာနေတိုင်းသားအားကစားသမားအဆင့်ကနေကမ္ဘာ့အားကစားဇာခုံပေါ်ကဌာနေတိုင်းသားအားကစားသမားတွေအထိဌာနေအားကစားသမားတွေဟာဒီနိုင်ငံရဲ့အားကစားရိုးရရင်ကျေးမှုကိုအပြောင်းလဲတွေဖြစ်စေနေပြီးအားကစားဟာနိုင်ငံရဲ့စီးလုံးညီညွတ်ရေး identity နဲ့ဂုဏ်ယူအားကျရေးအတွေ့အကောင်းဆုံးယဉ်သစည်းဖြစ်နေပါတယ် Lydia Williams ကတော့သူမရဲ့အားကစားခီးစဉ်ဟာသူမရဲ့နိုင်ငံကိုစားပြုမှုသ သူမရဲ့ရိုးရာယဉ်ကျေးမှုကိုကိုစားပြုမှုဖြစ်ပြီးသူမရဲ့အသင်းသားတွေရဲ့ဖိအားမှုကြောင့်ဖြစ်လာရခြင်းဖြစ်တယ်လို့လည်းပြောပါရယ်။သူမရဲ့အသင်းသားတွေကသူ့အပေါ်ဖိဖိမမရှိကြသလိုသူမရဲ့ဌာနေတိုင်းသားနောက်ခံအကြောင်းကိုသိလို့စိတ်တွေစူးစမ်းမှုတွေရှိပြီးမတူညီမှုတွေအကြားစီလုံးညင်ညူမှုရရှိရေးကိုဆောင်ရွက်ခဲ့ကြတယ်လို့ပြောသွားခဲ့ပါတယ်။
For me, it's really important to represent my country along with my culture. I think at the end of the day, when we wear the crest, it has, you know, the Australian flag and symbols on it. But more importantly, it's a team that's really rich in culture. In our change room, we have the Aboriginal and Torres Strait Islander flag.
ကျမတို့ကကျမရဲ့ရိုးရရင်ကျေးမှုနဲ့အတူကျမရဲ့နိုင်ငံကိုကိုးစားပြုဖို့ကအရေးကြီးပါတယ်။ကျမတို့အမတ်တစိတ်တွေကိုဝှစ်စင်တဲ့အခါမှာအဲ့ဒီအပေါ်မှာအော်စတြေးလျအလန်တော်နဲ့တင်းငေတက်တွေရှိပါတယ်။ဒါပေမဲ့ပိုအရေးကြီးတာကအသင်းကရိုးရရင်ကျေးမှုကျေဝှခြင်းပဲဖြစ်ပါတယ်။ကျမတို့ရဲ့အဝတ်လက်ခံမှာဆိုရင် Aboriginal နဲ့ Torres Strait Islander အလန်တော်တွေရှိပါတယ်။အဲ့တော့ဒီအသင်းသားတွေဟာလူတိုင်းကိုပါဝင်ခွင့်ပေးတဲ့အသင်းဖြစ်ပြီးဂုဏ်ယူမှုတွေအားကျမှုတွေဖြစ်စေတဲ့အသင်းဖြစ်ပါတယ်။အဲ့လိုအရာနှစ်ခုစလုံးအတွက်ကိုစားပြုရတာအင်မတန်ကျေနပ်စရာကောင်းတယ်လို့ပြောသွားခဲ့ပါတယ်။နိုင်ငံတကာဘောလုံးအားကစားသမားကနေအပြောင်းလဲပြုသူဖြစ်လီဒီယာဝီလျံစ်ဟာဆက်လက်ပြီးလေ့လာမှုတွေလုပ်ပြီးလူတွေရဲ့အတူယူစရာပုံကိုအဖြစ်ကောင်းမွန်တဲ့အပြောင်းလဲတွေဖြစ်အောင်လှုပ်ဆောင်နေစေဖြစ်ပါတယ်။ဘောလုံးလောကမှာဌာနေတိုင်းသားကစားသမားတွေကြီးစိုးမှုဖြစ်နေတာကိုကြည့်ရင်တကယ်ကိုစိတ်လှုပ်ရှားမိပါတယ်။ကလေးငယ်တွေကလည်းသူတို့နဲ့ဆက်ဆက်မှုရှိတယ်လို့ခံစားရပြီးကစားသမားတွေကသူတို့ရဲ့အတူယူဖွဲ့ရာပုံကူတွေဖြစ်ကြတယ်လို့လီဒီယာကပြောသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာအခြေချနေထိုင်တဲ့အခါမှာအသုံးဝင်မဲ့အကြောင်းအရာတွေကိုသိရဖို့အတွက် Australia Explain Podcast ကို Subscribe လုပ်နိုင်ပါတယ်။မေးစရာမေးခွန်းတွေဒါမှမဟုတ် Idea တွေရှိရင်လည်း australiaexplain.sbs.com.au ကို email ပို့နိုင်တယ်လို့ရေးထားတဲ့feel to set ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းတိတ်ပ
ါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ